မချခင်ရက်တွေကတစ်ဖက်နဲ့တစ်ဖက်ကွက်ကြားတိုက်တာတွေရှိပေမဲ့အစ္စရေးလက်မတော်ပြည်ရဲ့သဘောတူညီချက်ဆက်လက်ကိုင်ဆွဲထားဆဲဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်ထုနေ့မှာပြောလိုက်ပါတယ်။ချိုးပေါက်တယ်လို့ဆွဆွဲချက်တွေပေါ်ပေါက်လာတဲ့အခါအသားကျပြီးသားနီးနာရမ်းရောက်တဲ့လူအသုံးပြုဖြစ်ရှိမယ်လို့လည်းဘရက်ဆဲမှာကျင်းပနေတဲ့မြောက်အာတလန္တိတ်စီးရေးမဟာမိတ်နိုင်ငံများအဖွဲ့ NATO အစည်းအဝေးဘေးပန်းမှာသတင်းတောက်တွေကိုဘလင်ကင်ကပြောခဲ့တာပါ။အချင်းခါအဖြစ်တော့အစ္စရေးနဲ့ဟက်စ်ဘိုလာတို့ဟာလက်ဘနွန်ဆူရော့ကတစ်စစ်အပြည့်အရေးကိုလိုလားကြတယ်လို့လည်းသူထင်ကြောင်းသဘောတူညီချက်ကိုလိုက်နာအောင်လုပ်ကြရမှာဖြစ်ကြောင်းအဲဒီလိုဖြစ်ဖို့လည်းပိုင်းဖြတ်ထားကြောင်းဘလင်ကန်ကဆက်လက်ပြောဆိုပါတယ်သဘောတူညီချက်အရနှစ်ဖက်တပ်တွေကိုနေကြားတစ်ဖက်စီကိုပြန်လည်ရုပ်သိမ်းရမှာဖြစ်ပြီးဂျာဂါနယ်မြေကိုလက်ဘနွန်စစ်တပ်နဲ့ကုလသမဂ္ဂရင်းချမ်းမှုထိန်းသိမ်းရေးတပ်တွေကတာဝန်ယူရမှာဖြစ်ပါတယ်အစ္စရေးဟက်စ်ဘိုလာစစ်မှာလူအနည်းဆုံး 4,049 ယောက်သေဆုံးခဲ့ပြီး 16,600 ကျော်ဒဏ်ရာရရှိခဲ့ကြတယ်လို့လမ်းတို့ကြပါရဲ့ဝန်ကြီး Serious Abiet ကဗိုလ်ထုနေ့ကပြောပါတယ်